မေသားလွတ်တော်မှာဒီအပိုင်းအတွင်းဒီပြုတ်ခဲ့တဲ့ရုပ်သံလွှင့်မီဒီယာဥပဒေမူကြမ်းပေါ်မှာရုပ်သံလွှင့်သတင်းမီဒီယာသမားတို့ချို့ကသဘောမတူဘဲကန့်ကွက်ဝေဖန်မှုတွေရှိလာတာပါဒီ broadcast law လို့ခေါ်တဲ့ရုပ်သံလွှင့်မီဒီယာဥပဒေထဲမှာပါရှိတဲ့အချက်တချို့ဟာပြည်ထောင်ဝင်ကြီးဌာနဘက်ကရုပ်သံလွှင့်သတင်းမီဒီယာလောကကိုလွှမ်းမိုးဖို့လက်ဦးထားတဲ့သဘောတွေပါရှိနေတဲ့အတွက်သဘောမတူဘဲကန့်ကွက်ပြောဆိုနေတာဖြစ်တယ်လို့ပြည်တွင်းပြည်ပအခြေစိုက်ရုပ်သံလွှင့်သတင်းဌာနတွေကဆိုပါတယ်မင်းသားလွတ်တော်ကိုဒီဥပဒေကိုအစိုးရပြည်ထောင်ဝင်ကြီးဌာနကတင်ပြပြီးသိမ့်မချခင်မှာမင်းမင်းစံအတီးပြုတ်ခဲ့တာဟာအမေသားလွတ်တော်ဘက်ကကိုယ်စားလှယ်တွေဒီဥပဒေကိုသေချာမလေ့လာခဲ့ပဲအတီးပြုတ်ခဲ့တာလားလို့မေးခွန်းထုတ်เสียဖြစ်နေတဲ့အကြောင်းဒီမိုကရက်တစ်မြမအသံ DVV ရဲ့ Planning Editor ကိုတန်းဝင်းထွတ်က VOA ကိုပြောပါတယ
် I broadcast law မူကြမ်းဆက်လာပြီးတဲ့နောက်ပိုင်းမှာသိသိမကြတာမရှိဘူးနောက်ပြီးတော့ broadcast law နဲ့ပတ်သက်ပြီးတော့ဒီမျိုးသားလွတ်တော်ဘက်ကတင်ပြပြီးတော့အဲ့လိုပဲဆက်ချင်းပဲအဒီပြုလိုက်တယ်ဆိုတာလည်းကျွန်တော်အံဩကြကောင်းတယ် broadcast law မှာသိသိကြတယ်အများကြီးပါတာကိုလေတော်တော်ကိုယ်စားလှယ်ဒါဒီမှာသာမီးရလားမသိမိလား broadcast law နဲ့ပတ်သက်ပြီးတော့နောက်ပြီးတော့စိတ်ဆက်ထားတာနောက်တစ်ခုရှိတာကဟို public service media ပေါ့နော်စိတ်ကြီးစကြမဖတ်ထားကြတာလား broadcast public service public service media နဲ့ပတ်သက်ပြီးဒီဆက်မဖတ်ထားတာလား broadcast law ရဲ့မှာပါတဲ့အချို့အချက်တွေကပမာပြည်ရဲ့နောင်ရီအတွက်ပေါ့နော် pluralism media pluralism တွေတော်တော်အနေနဲ့ကြီးတဲ့ချက်တွေပါတယ်ဆိုတာကိုသတိမထားမိတာလားသူတို့ကိုသူတို့ဓမ္မသမိုင်းတဲ့အခါသင်မန်းမသိဖြစ်သွားတာလားကျွန်တော်တို့ပြောတတ်ဘူး
ရုပ်သံလွှင့်သတင်းမီဒီယာဥပဒေမူကြမ်းထဲမှာအငင်းပွားစရာရှိနေတဲ့နောက်တစ်ချက်ကတော့ဒီဥပဒေသာဥပဒေဖြစ်လာခဲ့ရင်ပေါ်ပေါက်လာမဲ့ရုပ်သံလွှင့်သတင်းမီဒီယာကောင်စီရဲ့အခန့်ကဏ္ဍဖြစ်ပါတယ်။ဒီပေါ်ပေါက်လာမဲ့ကောင်စီဟာအစိုးရတက်တန်းကုန်ကန်ပြီးပြည်ထောင်ဝင်ကြီးဌာနရဲ့ထိပ်ပိုင်းဝန်ထမ်းတွေကိုနေရာပေးဖို့နေရာတစ်ခုဖြစ်လာအောင်စီစဉ်ထားတဲ့သဘောဖြစ်တယ်လို့မြန်မာနိုင်ငံစံတိုင်းစင်းကောင်စီယာယီရဲ့အတွင်းမူလည်းဖြစ် The Voice သတင်းစာရဲ့အင်တာဗျူးလည်းဖြစ်တဲ့ကိုကျော်မင်းစွေကအခုလိုသုံးသပ်ပါတယ်
။ဝန်ကြီးကဆက်ပြီးအဲ့ဒီကိစ္စတွေဒီဒီရရှိဖို့ကြံတာတဲ့ broadcast law ကိုသူကပြောင်းလိုက်တာ။ broadcast law မှာ broadcast council လို့ပါတော့မှာဘယ်သူတွေပြည်ညာဝင်ယူမယ်ဆိုတာမျိုးတောင်မှသူသတင်းထွက်နေတာရှိတယ်လေ။ဆိုတော့ဒီ broadcast law မှာကသူတို့ရဲ့ executive level တချို့အဲ့ကိုပြောင်းဖို့ပြင်ထားတာပေါ့။ဝန်ကြီးဆိုတာကလည်းဝန်ကြီးကတစ်နှစ်ခွဲလောက်လုပ်ပြီးပြီးပြီလေ။ပြီးပြီဆိုတော့ဟိုဝန်ကြီးပြီးသွားလို့ချင်းဘာလို့မလဲဆိုတဲ့ဟာရှိတာပေါ့။အဲ့တော့သူကနေရာပြင်ထားတာပေါ့နော်။ဒါတွေကဒီပြန်ပြင်ထားတဲ့ကိစ္စတွေက broadcast law ကဲကောင်စီမှာနေရာရထားတယ်ဆိုတဲ့တင်းနေလည်းရှိတယ်
ကိုကျော်မင်းဆွေလိုပဲနောက်ထပ်ဒီကောင်စီနဲ့ပတ်သက်ပြီးတော့ထောက်ပြသူတူကတော့ပြည်တွင်းမှာ online သတင်းရုပ်သံမီဒီယာတစ်ခုဖြစ်တဲ့ကမာရုပ်မီဒီယာရဲ့အကြီးအကဲကိုနေတံပောင်ဖြစ်ပါတယ်ဒီဥပဒေထဲမှာအခုလိုကောင်စီရဲ့အခန့်ကဏ္ဍဟာအငင်းပွားစရာရှိနေတယ်လို့ cross ownership လို့ခေါ်တဲ့မီဒီယာပိုင်ဆိုင်မှုကလည်းဒီဥပဒေထဲကနောက်ထပ်အငင်းပွားစရာအချက်တစ်ချက်ဖြစ်တယ်လို့သူကဆိုပါတယ
်နောက်တစ်ခုကဒီပုဂ္ဂလိကတွေကိုဒီ channel တွေ free to air တွေပေါ့နော် frequency တွေထိန်းချုပ်ပြီးသူပြန်ပြီးပေးမဲ့အခါမှာဖွဲ့မဲ့ကောင်စီကအစိုးရအဖွဲ့ပဲဖြစ်နေတယ်ဒီဒီကကျွမ်းကျင်ပြန် independent ပညာရှင်တွေပေါ့နော် professional တွေနဲ့ဖွဲ့ပြီးမှမဟုတ်ဘူးအစိုးရပဲဖွဲ့မှာဆိုတော့အစိုးရကပဲ policy ချတဲ့သဘောပေါ့ဗျာနော်နောက်တစ်ပြားအချက်ကတော့ဒီ cross ownership ကိုပိတ်ထားတဲ့ကိစ္စပေါ့ပြည်ညာရေးကိုယ်တိုင်ကလည်း radio tv ရုပ်သံသတင်းစာတွေအကုန်လုံးကိုလုပ်နေတာသူတို့ကြီးပဲမောင်ပိုင်း cd အကုန်လုံးလုပ်ပြီးတော့ channel public ကကြမှာ cross ownership မလုပ်ရဘူးလို့ပိတ်ထားတော့ဒီဘယ်လိုမျိုးသူတို့အေးအေးယူပြန်ပြီးဆောင်ရွက်မလဲဘယ်လိုပြန်တက်မှတ်မလဲဆိုတဲ့ကိစ္စအငင်းပွားစရာရှိပါတယ်။အများပြည်သူဝန်ဆောင်မှုဆိုင်ရာမီဒီယာလုပ်ငန်းကြီးမြန်မာလင်းနဲ့ကျင်းပုံဖြစ်ပြီးမြန်မာရုပ်မြင်သံကြားဖြစ်ပြီးဆိုတဲ့ definition နဲ့တွားတာဆိုတော့ channel ပုဂ္ဂလိကကဒီလိုမျိုးလုပ်ခွင့်မရှိဘူးဆိုတဲ့သဘောပြ။အဲ့ဒါကတော်တော်ကြီးကိုလက်ခံလို့မရတဲ့ကိစ္စပါ။
မြန်မာလွတ်တော်ကိုဒီဥပဒေမူကြမ်းရောက်ရှိလာခြင်းတုန်းကဥပဒေမူကြမ်းမှာထူးထူးခြားခြားကန့်ကွက်ပြင်ဆင်စရာမျိုးပါရှိတာတော့မတွေ့ရဘူးလို့အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးလာဆွေကပြောပါတယ်။ဒါပေမဲ့အများဝေဖန်နေကြတဲ့ကောင်စီရဲ့အခန့်ကဏ္ဍနဲ့ပတ်သက်လို့အဲ့ဒီကောင်စီမှာတာဝန်ယူမဲ့သူတွေအနေနဲ့ဥပဒေနဲ့အညီရဲရဲဝင်ဆောင်ရွက်ဖို့လိုမယ်လို့သူကပြောပါတယ်
။ကျွန်တော်တို့နိုင်ငံမှာအဓိကဥပဒေကဥပဒေနဲ့ဆိုင်လူတွေကပိုရေးကြီးနေတယ်လက်ရှိအခြေအနေက။အဲ့တော့ရဲဝင်လူရဲခံရတဲ့လူတွေကသမရ3ယောက်၊ဒုသ3ယောက်၊ပြည်သူက3ယောက်၊9ယောက်ခံမဲ့သူပါတယ်အဲ့ကျမအဲ့တော့အဲ့လူတွေကရဲဝန်လူရဲကံရဲလူတွေပါလာရင်ဘာမှပြည်စရာအကြောင်းမရှိဘူးအဲ့လူတွေကလူပွဲကြီးကြီးကလေ
ရုပ်သံလွှင့်သတင်းမီဒီယာဥပဒေမူကြမ်းဟာဆိုရင်လက်ရှိချိန်မှာအမျိုးသားလွတ်တော်ဘက်ကအတည်ပြုခဲ့ပြီးဖြစ်ပါတယ်နောက်တစ်ဆင့်အနေနဲ့ဒီဥပဒေမူကြမ်းကိုပြည်သူ့လွှတ်တော်မှဆွေးနွေးဖို့ရှိနေတာပါပြည်သူ့လွှတ်တော်ကလည်းဒီဥပဒေကိုအတည်ပြုခဲ့မယ်ဆိုရင်တော့ပြည်ထောင်စုလွှတ်တော်ကဥပဒေဖြစ်ပြဋ္ဌာန်းနိုင်ဖို့နိုင်ငံတော်သမ္မတဆီကိုပေးဖို့မှလည်းဖြစ်ပါတယ်ခင်ဗျ